ထိုင်းနိုင်ငံမြောက်ပိုင်းမှာဆိုင်မျိုးကနိုင်ငံတွင်းမှာမနစ်ကပိတ်မိနေခဲ့တဲ့တောဘက်လူငယ်ဘောလုံးသင်းကိုကယ်တင်တဲ့နေရာမှာပါဝင်ခဲ့တဲ့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်တယောက်ဟာဒီကယ်သေးရေးလုပ်ငန်းတွင်းမှာရခဲ့တဲ့သွေးစိတ်တင်တဲ့ရောဂါကြောင့်သေဆုံးသွားတယ်လို့ထိုင်းတော်ဝင်ရေတပ်ကပြောလိုက်ပါတယ်။ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်ဘေယုတ်ပတ်ဘာရာဟာစေကူသားမှုခံယူခဲ့ပေမဲ့လည်းဒီရောဂါပိုးဟာသွေးထဲကိုဝင်ပြီးတော့သွေးစိတ်တင်ပြီးအခြေအနေပိုဆိုးလာခဲ့တယ်လို့ထိုင်းရေတပ်အထူးတပ်ဖွဲ့ရဲ့တပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်။အခုလိုတည်ဆုံသွားတဲ့အတွက်သူဟာလူတော်များများစိတ်ဝင်စားနေအောင်စိုက်ဆောင်ကြည့်ခဲ့တဲ့ဒီကယ်ဆယ်ရေးအတွင်းတည်ဆုံခဲ့တဲ့ဒုတိယမြောက်ရေးတဲ့အထူးတပ်ဖွဲ့ဝင်ဖြစ်ပါတယ်။အဲဒီကယ်ဆယ်ရေးအတွင်းမှာထိုင်းရေးတဲ့အထူးတပ်ဖွဲ့ရဲ့ဒုတိယတပ်မူဆမန်ဂွန်နန်ဟာလည်းလိုင်ကူအတွင်းမှာအောက်ဆီဂျင်ဘူးတွေကိုထားနေတော့မှတည်ဆုံသွားခဲ့ပါတယ်။ထိုင်းနိုင်ငံကတောဝက်လူငယ်ဘောလုံးသင်းဟာအဲဒီလိုင်ကူအတွင်းကိုတွားရောက်ဆင်ရုတ်တရက်မိုးရွာပြီးတောင်ကျရေးတွေကျလာခဲ့တာကြောင့်ဒီလိုင်ကူအတွင်းမှာပြီးခဲ့တဲ့နှစ်ဇွန်နဲ့ဇူလိုင်လကျားမှာနှစ်ပတ်ကြာပိတ်မိနေကြတာဖြစ်ပါတယ်။ဘက်ဘာရာရဲ့ရုပ်လောင်းကိုတော့ထိုင်းနိုင်ငံတောင်ပိုင်းကစတုန်းခရိုင်ကတလုဆင်မိုစလင်ဘလီမှာတောက်ချာနေကမြုပ်နှံခဲ့တယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်ခင်ဗျာ။